မြောက်ကိုရီးယားအနေနဲ့တာတူအဝေးထိန်းမစ်ဆိုင်းထုံးဆက်သတ်မှုမျိုးဒီမနက်လှုပ်ဆောင်ခဲ့တဲ့အပေါ်အမေရိကန်ဘက်ကလည်းကြေညာရက်ထုတ်ဝေဖန်သတိပေးလိုက်ပါတယ်။အခုမြောက်ကိုရီးယားဆက်သတ်ပြတ်ခတ်မှုကအမေရိကန်သမ္မတဂျိုးဘိုက်ဒန်တက်လာပြီးပထမဆုံးဖြစ်ကတရုတ်နဲ့တင်းမာခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ဒေတာရင်းခီးစဉ်အပီလေးမှလည်းဖြစ်လာတာပါ။အခုမြောက်ကိုရီးယားပြစ်လိုက်တဲ့ဒီမစ်ဆိုင်းထုံးနှစ်ခုဟာဂျပန်ရေပိုင်တဲ့အပြင်ဘက်ကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကဆိုလိုက်ပါတယ်။ကျောင်းကိုရီးယားကာကွယ်ဝန်ကြီးဌာနကလည်းဒီမစ်ဆိုင်းတုံးနှလုံးကိုမြောက်ကိုရီးယားရဲ့တောင်ဟန်မြောင်းပြည်နယ်ကနေပစ်လွတ်ခဲ့တာဖြစ်ပြီးအကွာဝေးမိုင်280နီးပါးနဲ့အမြင့်မိုင်38မိုင်ကျော်အမြင့်ထိရောက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ရဲ့ Indo-Pacific စစ်ဌာနချုပ်ကပြောခွင့်ရဗိုလ်ကြီး Mike Gafka ကဒီမစ်ဆိုင်းပစ်လွတ်မှုကိုသိရှိထားပြီးစောင့်ကြည့်နေတဲ့ဒါကအိန္ဒိယတွင်တဲ့နိုင်ငံတကာအသိုင်းအဝိုင်းပေါ်မြောက်ကိုရီးယားရဲ့တရားမဝင်လက်နက်ချင်းချမှုကြီးကိုမိမောင်းထုတ်ပြလိုက်တာပါလို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်မဟာမိတ်တွေလုံခြုံရေးအတွက်လည်းအမေရိကန်ဘက်ကအကာအကွယ်ပေးဖို့တန်တိတ်ထံကတော့ခိုင်ခိုင်မြဲမြဲအပြည့်အဝကိုဆက်ရှိနေပါတယ်လို့ဒီကြေညာချက်ထဲမှာထည့်သွင်းသတိပေးခဲ့ပါတယ်ခင်ဗျ။